စီရေးတက်မှခဲ့တဲ့မွန်ကီယန်နဲ့ဆက်ဂျိုင်းမြစ်ကန်တဘေးတလျှောက်ကအိုးရင်စွန့်ခွာဘေးလွတ်ရာမှာခိုလုံနေရတဲ့စစ်ဘေးရှောင်တချို့နေရက်ပြန်လာကြတယ်လို့ရွာကန်နဲ့စစ်ဘေးရှောင်ကူညီရေးလှုပ်နေသူတွေက VOA ကိုပြောပါတယ်စစ်ကောင်စီကတော့ကော်ဘိန်းကျေးရွာနဲ့ပတ်ဝန်းကျင်ဒေသတွေကိုပြန်လည်ထိန်းချုပ်နိုင်တဲ့အကြောင်းပြသဖို့အတွက်ရွာသူရွာသားတွေကိုနေရက်ပြန်ခေါ်နေပြီးအခြေခံပညာစာသင်ကျောင်းတွေဖွင့်လှစ်ဖို့ကြိုးစားနေပါတယ်ကော်ဘိန်းကျေးရွာစာသင်ကျောင်းဖွင့်လှစ်နိုင်တာမရှိပေမဲ့ဓမ္မတက်ကျေးရွာကော့ပလိုင်းကျေးရွာတွေမှာတော့ကျောင်းတွေဖွင့်လှစ်နေပါတယ်ဒီကြောင့်တရင်ပြဖို့ချက်ကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြပေးပါအောင်ခင
်ဗျ။ပြီးခဲ့တဲ့မတ်လကုန်ကစည်ရေးပြန့်နှံ့ခဲ့တဲ့မွန်ကီယင်နယ်ဇက်ကကော့ဘိန်းကော့ပလိုင်းတရနာဓမ္မသက်စတဲ့ကြေးရွာကတချို့စည်ပေးဆောင်တွေကနေရက်ပြန်လာနေကြပြီလို့စစ်ဆောင်ကူညီနေသူတဦးကပြောပါတယ်
ပြန်မလာကြတဲ့သူအကူလေးရှိဟိုမှာ60ရာနဲ့တော့ပြန်လာကော့ဘိန်းကတော့တခြားရွာတွေမကဘူးစားရွာကနေတော့ပါတော့ပြန်လာတယ်
ပြန်လာတဲ့သူအမှတ်လူကမပြန်လာရဘူးပြီးခဲ့တဲ့မတ်လ24ရက်နေ့ကနှစ်ဖက်တိုက်ခိုက်ပြင်းထန်ပြီးတွန်လိုင်းရင်အင်အားစုတွေကော့ဘိန်းနယ်မြေရဲစခန်းကိုသိမ်းပိုက်နိုင်ခဲ့ပါတယ်အဲ့ဒီနောက်စစ်ကောင်စီတပ်ရဲ့လေကြောင်းရေကြောင်းတိုက်ခိုက်မှုကြောင့်အင်ဂျီ1000လောက်ရှိတဲ့ဓမ္မတက်ကြီးရွာဟာနေအိမ်300ကျော်မီးလောင်ပြာကျခဲ့ပါတယ်ဒီအခြေအနေတွေကြောင့်နေရာစွန့်ခွာထွက်ပြေးရသူအရေအတွက်ဟာ9000တဲ့မနေရှိတယ်လို့ Mon Federal Council MSFC က VOA ကိုပြောပါတယ်။ကော်ဘိန်းရဲစခန်းသိမ်းပိုက်ခံရပြီးတလအကြာ AB25 ရဲ့နေ့မှာစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးဝင်လာပြီးလက်နက်ကြီးနဲ့လေကြောင်းအသုံးပြုတိုက်ခိုက်ပြီးပြန်လည်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်ကြည်သိန်းပါဝင်စစ်ကောင်စီအဖွဲ့တွေဓမ္မသက်ကြီးရွာအခြေအနေကိုတွားရောက်ကြည့်ရှုခဲ့ပြီးဒေသအခြေအနေတည်ငြိမ်အေးချမ်းနေပြီဖြစ်တာကြောင့်ရွာသူရွာသားတွေနေရပြန်လာကြဖို့တိုက်တွန်းခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ကျေးရွာမှာမလုံခြုံတဲ့အခြေအနေတွေကြောင့်စစ်ပေးဆောင်အများစုကပြန်မလာရဲကြသေးဘူးလို့ဓမ္မသက်ရွာစစ်ဆောင်ကူညီနေသူတဦးကခုလိုပြောပါတယ
်ဆာကောမခွန်းနဲ့ဆာကတိဘေတော့ဖတ်တိကောင်တာနဲ့
ရွာတိုင်းလူလိုနေရပြန်လာလို့ရပြီဒါပေမဲ့ကြောက်စိတ်များတဲ့လူကမပြန်ရဲကြသေးဘူးအသက်ကြီးပိုင်းတွေပဲအရင်ပြန်လာကြတယ်လေစိုးရင်ကြောက်ရွံ့နေကြတာပေါ့စစ်ကောင်စီတပ်တွေကလည်းအင်းအားနည်းနည်းပါးပါးရွာထဲမှာနေနေတုံးပဲဆိုတော့ပြန်လာဖို့ကတိတ်အဆင်မပြေကြသေးဘူးစစ်တမ်းခံခဲ့ရတဲ့လူတွေကပိုကြောက်နေကြတာပေါ့လို့မွန်ဘာသာနဲ့ပြောသွားတာပါဓမ္မသက်ကြီးရွာမှာနေရင်အပြက်စီးမရှိတဲ့သူအင်ဂျီ100ကျော်လောက်သာပြန်လာနေကြတယ်လို့ရွာကန်တူကပြောပါတယ်။အဲ
ဟုတ်ကဲ့ကြာကတော့ဒီလက်ကမခုံကြတော့အစတော့ကြာလို့လည်းတော့ဝကြာလို့လည်းငငတိတော့ဟုတ်
နေ။နေရင်ပြန်လာဖို့အတွက်ကသူတို့ခွင့်ပြုထားပါတယ်။ဒါပေမဲ့ပြန်လာတဲ့လူလည်းရှိတယ်မပြန်လာရဲတဲ့လူတွေလည်းရှိနေသေးတယ်။တချို့အင်ရှိတဲ့သူတွေကပြန်လာတယ်အဲ့လိုမျိုးပေါ့။တချို့ကတရက်ပဲပြန်လာပြီးဘေးလို့ရကိုပြန်ရှောင်သွားတာလည်းရှိပါတယ်။အခုပြန်လာနေတဲ့သူကအိန္ဒိယကြော်ကြော်လောက်ပဲရှိလိမ့်မယ်လို့မွန်ဘာသာနဲ့ပြောသွားပါတယ်။ရွာကန်တချို့နေရပြန်လာကြပေမဲ့တချို့သူတွေညဘက်နေအိမ်မှာမအေးရကြပဲဘေးလွရာမှာတွားအိတ်ကြတယ်လို့ဆိုပါတယ်။စစ်ကောင်စီကတော့ကိုဘိန်းကျေးရွာနဲ့ပတ်ဝန်းကျင်ဒေသတွေကိုပြန်လည်ထိန်းချုပ်နိုင်တဲ့အကြောင်းပြသဖို့အတွက်ရွာသူရွာသားတွေကိုနေရပြန်ခေါ်နေပြီးအခြေခံပညာစာသင်ကျောင်းဖွင့်ချိန်မှာကျောင်းတွေဖွင့်လှစ်နေပါတယ်။ဓမ္မသက်ကျေးရွာ၊ကော့ပလိုင်းကျေးရွာတွေမှာပြီးခဲ့တဲ့ဇွန်လ3ရက်နေ့ကလေးကစစ်ကောင်စီကကျောင်းအနှံလက်ခံပြီးတော့ကျောင်းတွေဖွင့်လှစ်နေပါတယ်။ရဲစခန်းသိမ်းတိုက်ပွဲဖြစ်ခဲ့တဲ့ကော်ဘိန်းကျေးရွာကတော့ကျောင်းဖွင့်လှစ်တာမရှိသေးပါဘူး။ဓမ္မသက်ကျေးရွာမှာစာသင်ကျောင်းဖွင့်လှစ်ထားပေမဲ့ကျောင်းသားအနည်းငယ်သာတည်ရောက်နိုင်တဲ့အကြောင်းဓမ္မသက်ရွာကမွန်ဘာသာနဲ့အခုလိုပြောပါတယ
်
။ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကကျောင်းအပ်တာကိုသူတို့စပြီးတော့လက်ခံပါတယ်။ကျောင်းလာဖွင့်တာပေါ့နော်။မော်လမြိုင်ဘက်မှာနေနေတဲ့အစိုးရကျောင်းဆရာမတွေပြန်လာကြပြီးတော့စာသင်ကျောင်းတွေဖွင့်နေပါတယ်။ကျောင်းသားကြီးတွေကတော့တိတ်မများဘူးလေ။အရင်တော့ကျောင်းသား800လောက်800ကနေအခုဆိုရင်ကျောင်းသား100လောက်မပြည့်တော့ပါဘူး။အဲ့ဒါပထမနေ့ကျောင်းအပ်တဲ့နေ့မှာပေါ့။နောက်ရက်တွေကျတော့အရေးအတွက်ကဘလောက်ဖြစ်လာမယ်မသိသေးဘူးလို့မွန်ဘာသာနဲ့ပြောသွားပါတယ်။ဒေသတွင်းတည်ငြိမ်အေးချမ်းမှုရှိနေပြီလို့စစ်ကောင်စီဘက်ကပြောဆိုထားပေမဲ့လန်းစုံလန်းကွနေရာနဲ့ဘုံကြီးကျောင်းတွေမှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားဆဲဖြစ်ပါတယ်စစ်ကောင်စီတပ်တွေရွာထဲမှာနေရာယူထားတာမျိုးအချိန်မြွေပြစ်ခတ်မှုတွေထပ်ပြီးတော့ဖြစ်လာနိုင်တယ်လို့ပြောပါတယ်
ကျ แต่ห้ามเด็กมันเลยก็จ้าบอกเลยจีจีแทนที่มือก็ได้เกิดนอนหลอดีกายแรงหลอดีได้นั่งต่อมามันไม่รู้อะไรไม่ต้อง
ซีกองซีการ์โรเปียลาซีจินเดลูเปียวระบอกเลยย้อนเรื่องมาตรุတဆွေးနေထိုင်ကလေးကအချိန်မီတွေ့ကမှုတွေထပ်ပြီးတော့ဖြစ်လာနိုင်တယ်လေတကယ်လို့အချိန်တွေကအေးချမ်းနေပြီဆိုရင်သူတို့ဒီမှာနေစရာအကြောင်းမရှိဘူးလို့မြင်တာပဲနောက်တစ်ခုကစစ်ကောင်စီတပ်တွေအဲ့ဒီမှာရှိနေရင်ရွာသူရွာသားတွေအကုန်လုံးမပြောင်းရဲကြဘူးစစ်ကောင်စီကသူတို့ရဲ့လုံခြုံရေးအတွက်ရွာကန်တွေနဲ့အတားအဆီးကာဗာယူထားကြတာပေါ့ရွာကန်တွေများလေသူတို့လည်းလုံခြုံတဲ့သဘောသူတို့အတွက်ပေါ့နော်ရွာသူရွာသားတွေအတွက်ကသူတို့ရှိနေရင်မလုံခြုံဘူးပိုကြောက်ရတယ်လို့မွန်ဘာသာနဲ့ပြောသွားတာဖြစ်ပါလေဒေသခံနေပေးလို့ရတင်းရှောင်နေချင်းစိုက်ကန်နဲ့နေအိမ်မှာတံပိုးကြီးပစ္စည်းတွေဖျက်ဆီးခံရတာခိုးယူခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ